ချစ်ခိုင်ပြည်နယ်မြောက်ပိုင်းဒေသမှာအစိုးရတပ်နဲ့ရခိုင်တပ်မတော် AA တို့အကြားဒီကနေ့ထိကြိုးကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲဖြစ်ပွားရာဒေသကတောင်ပေါ်ချေးရွာနဲ့ရွာသားတွေထွက်ပြေးတင်ဆောင်နေရတယ်လို့ချစ်ခိုင်ပြည်နယ်မြောက်ပိုင်းကဒေသခံတို့ကပြောပါရယ်။ကာကွယ်ရေးဝန်ကြီးဌာနကတော့ပြီးခဲ့တဲ့ဒကြံရက်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်အစိုးရတပ်ဖက်ကအကြအဆုံးရှိခဲ့ကြောင်းနဲ့ချစ်ခိုင်ပြည်နယ်တည်ငြိမ်အေးချမ်းရေးအတွက် AA လက်နက်ကင်အဖွဲ့ကိုဆက်လက်ရှင်းလင်းနေကြောင်းသတင်းထုတ်ပြန်ထားပါရယ်။အကြောင်းစုံကိုတော့ကိုမိုးစောကတင်ပြထားပါရယ်ရှင်။
ဟုတ်ကဲ့ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်ပုံနယ်ကျွန်းနဲ့ရသေးတော်မြို့နယ်အစက်ဒေသတွေမှာဒီလ16ရက်နေ့ကတိုက်ပွဲနှစ်ကြိမ်ဖြစ်ပွားပြီးတဲ့နောက်ဒီကနေ့အထိလည်းပြစ်ခတ်တိုက်ခိုက်တာတွေဆက်လက်ဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုအေအေတပ်ဖွဲ့ကပြန်ကြားရေးတာဝန်ခံခိုင်တုခကအခုလိုပြောပါတယ်
။ဒီကနေ့နေ့ညနေပိုင်းလှစပြီးတော့ဒုလောကကနေဒီအဆင်မမနည်းနည်းကြီးနေတဲ့ဟိုအဝေးကနေဆန်းပြီးတော့ဖြစ်နေတယ်။ဟိုဆက်ကနေနေမှာလည်းပဲဒုလောကကထပ်ပြီးတော့ဖြစ်နေတယ်။ဒီနေ့တော့ဒုလောကကကြောကြောကြောပြစ်ခတ်မှုတွေကတော့အရှင်ရှိကြတော့တယ်။အရင်တက်ွက်ဖြစ်တဲ့နေရာတွေပေါ့ဗျာ။အဲဒီလော်ရမန်တောင်တော့ဒီအခုအဲဘုနာတရနေတဲ့ဒါနှစ်ကြီးတဝိုက်ပေါ့ဗျာ။
ပြီးခဲ့တဲ့ကြံရက်အတွင်းကအဓိကတိုက်ပွဲဖြစ်ပွားတဲ့နေရာတွေကတော့ပုံနှကျွန်းမြို့နယ်နဲ့ရသေးတော်မြို့နယ်အဆက်လောရမာတောင်တန်းဒေသနဲ့ပုံနှကျွန်းမြို့နယ်နဲ့ကြောက်တော်မြို့နယ်အဆက်ရိုးချောင်းအထက်နှစ်သရွေးကြီးွာအနီးမှာနှစ်နေရာတိုက်ပွဲဖြစ်ပွားခဲ့တာပါ။ပုံနှကျွန်းမြို့နယ်ကမြို့နယ်ထောက်ကူပြုကော်မတီဝင်တဦးကတော့တိုက်ပွဲဖြစ်ပွားရာဒေသကရွာသားတွေတင်းလျှောက်နေရတယ်လို့ကြားသိရကြောင်းနဲ့အဖမ်းဆီးတဲ့င်းတော့မကြားသိရသေးကြောင်းပြောပါတယ်
။တိုက်ပွဲကြောင့်လူမှုတွေကဟောအပေါ်ကဟောရွာတွေကဟောအောက်ကိုဆောက်ပြီးတော့နေရတယ်ကြားပါလေ။အဲစားစားမိသားစုအခက်အခဲရှိတယ်ကြားပါလေ။လူတွေကအသေးစိတ်ကျွန်တော်ကတော့သိပါဘူးနော်။အဖမ်းဆီးတော့ကျွန်တော်ဒီကမကြားသိပါဘူး
။ဒီလ16ရက်နေ့နေစွဲနဲ့ကာကွယ်ရေးဝန်ကြီးဌာနကတင်းထုတ်ပြန်ရမှာတော့AA တပ်ဖွဲ့ဝင်100လောက်ဟာဒီလာဇမ်းပိုင်းကစတင်ပြီးကြောက်တော်မျိုးနယ်အတွင်းစိတ်ဝင်လှုပ်ရှားလာကြောင်းနဲ့တမ်ဘရော့စစ်ကြောင်းကတကြံကာလအတွင်းနေမြေရှင်းလင်းရာမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပြီးတမ်ဘရော့ဘက်ကယာယီတည်ရင်မှုနဲ့အရာရှိစစ်သည်တို့ကြာဆုံးဒဏ်ရာရခဲ့ကြောင်းအစိုးရထုတ်သတင်းစာတွေမှာဖော်ပြပါတယ်။တိုက်ပွဲဖြစ်ပွားပြီးတဲ့နောက်အစိုးရစစ်ကြောင်းကစစ်သွေးရင်းမြောင်းနဲ့ပစ်ကျင်းတွေတူးဖော်ထားတဲ့ယာယီအခြေပြုစခန်းကိုသိမ်းယူခဲ့တယ်လို့လက်လုံမိုင်းနဲ့အခြားသုံးဆောင်တွေကိုသိမ်းဆည်းရမိကြောင်းဖော်ပြပါတယ်။အေခေါ်ရခိုင်တပ်မတော်ဟာကချင်ပြည်နယ်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIO ဌာနချုပ်မှာစတင်ဖွဲ့စည်းခဲ့တာဖြစ်ပါတယ်။အေတပ်ဖွဲ့ဟာပြီးခဲ့တဲ့နှစ်ကမတ်လမှာတစ်ချိန်နဲ့ဒီဇင်ဘာလမှာတစ်ချိန်မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်ကတဆင့်ပလောဝနဲ့ကျောက်တော်မြို့နယ်တွေအတွင်းကိုဝင်ရောက်လာခဲ့တာကြောင့်တပ်မတော်ကနေကန်လူထုနဲ့ပူးပေါင်းပြီးနေမြေရှင်းလင်းခဲ့ရကြောင်းလည်းအစိုးရထုတ်သတင်းစာမှာဖော်ပြပါတယ်။လက်ရှိအခြေအနေမှာလည်းအစိုးရစစ်ကြောင်းတွေကနေမြေရှင်းလင်းတာတွေဆက်လက်ဆောင်ရွက်နေတယ်လို့ကာကွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်။